ကော်ဝေကယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းစက်ရုံတရုံမှာရာသနာရှိတဲ့အလုပ်သမားတွေမှာယောဂါပိုးရှိနေတာတွေ့ရတဲ့အကြောင်းတွေကြောင့်ဆွေရည်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်စမအကန့်နုံပါကော်ဝေကယောဂါကူးစက်မှုတွေကြောင့်ရန်ကုန်တိုင်းအတွင်းယာယီပိတ်ထားရတဲ့စက်ရုံတွေကိုဒီတစ်ပတ်ထဲပြန်ဖွင့်ပေးလိုက်တဲ့အချိန်မှာပဲစက်ရုံတရုံမှာယောဂါကူးစက်သူရာကနာအထိတွေ့ရတဲ့အကြောင်းတွင်တွေထွက်ပေါ်ခဲ့တာပါမင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးစက်ရုံမှာအလုတ်သမားရာကနာအထိယောဂါကူးစက်နေတာတွေ့ရတဲ့အတွက်ကျန်းမာရေးဆိုင်ရာလုံခြုံချက်တွေကိုအလုတ်ရှင်ရောအလုတ်သမားတွေပါတိတိကျကျလိုက်နာဖို့လိုအပ်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟိုကူးစက်ယောဂါတက်ချဲ့ရေးဌာနခွဲညွှန်ကြားရေးမှူးတောက်တာခင်ခင်ကြီးကပြောပါတယ်
။အဲ့မှာလဲကျွန်တော်ပြောဆိုစက်ရုံတရုံမှာဆိုလို့ရှိရင်ယောဂါဗဟိုကူးစက်တဲ့သူပေါ့နော်။ရာနဲ့ချီပေါ့နော်။တရားကျော်200ဝန်းကျင်ရှိနေတယ်။ရှိနေတဲ့ပိုင်းမှာဆိုလို့ရှိရင်တော့ဟာသူပြီးဆမ်းတဲ့ကာလဖြစ်ပါလေအဓိကကတော့တယောက်နဲ့တယောက်เนาะမိမိကကသူတို့လှုပ်လှုပ်တဲ့နေရာမိမိကကဖြစ်မနေရဘူးပေါ့နော်သူတို့တွေကိုလက်ဆေးဖို့အတွက်လှုပ်လှုပ်တဲ့နေရာနဲ့ဝန်းကျင်မှာဆိုရင်ဟန်းကျယ်တဲ့အလွယ်ကိုစိတ်နှံအောင်လှုပ်ထားရမယ် mask ကို face shield နဲ့ mask ကိုတတ်ထားရမယ်ဆက်ကိုလည်းအများဆုံးပစ္စည်းတွေကင်တွယ်တော့ပြည်တဲ့ခါတိုင်းမှာလက်ကိုမကင်တွယ်ခင်စိတ်နဲ့ကင်တွယ်ပြည့်စိတ်နဲ့
ဆက်ရောက်အလုပ်သမားတွေထဲကယောဂကုသတူအဖြစ်အတည်ပြုထားသူအရေးအတွက်အတိအကျနဲ့ဘယ်လိုကုသခံရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းယာကနာထီကုသတူတွေတွေ့ရှိခဲ့တဲ့တွင်ကြောင့်လုပ်ငန်းတွေပြန်စတာရပ်ပိုင်းတာရှိတဲ့ဆက်ရောက်အလုပ်ရုံမှာလုပ်ငန်းခွင်လုံခြုံရေးစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ဒီတစ်ပတ်ထဲမှာပဲထောင်နဲ့ချီတဲ့ဆက်ရောက်အလုပ်ရုံတွေပြန်ဖွင့်ခဲ့ပေမဲ့ဆက်ယောဂါကုသမှုအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေမှာအားနည်းတာတွေ့ရတဲ့အကြောင်းမြန်မာနိုင်ငံဆက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းဆောင်အလုပ်သမားများတမကအဖွဲ့ချုပ်အထွေထွေအတွင်ရေးမှုဦးတက်နှင်းအောင်ကပြောပါတယ်
အဓိကကူးစက်ပေးဟာကတော့တချို့ဒီဟိုသူတို့လူတရားကနေစပြီးတော့မှပေါ့နော်ကူးစက်လိုက်ပြီဆိုလို့ရှိရင်စက်ရုံလုံးရုံတွေမှာအိမ်သိမ်းရတာအင်မတန်ဆက်သွားတဲ့အနေအထားပေါ့လေဘာလို့လဲဆိုတော့အလုပ်တွေကိုလက်ဆင့်ကမ်းပြီးတော့မှလုပ်ကြတာရှိတယ်ဒါဌာနတစ်ခုထဲမှာလုပ်ကြတာရှိတယ်အဲ့ဒါပြင်ကျွန်တော်တို့ကပိုးတွေးလူနာအလုပ်လုပ်သွားတဲ့ဆက်နဲ့ဆက်ပစ္စည်းတွေကိုဒီပိုးတက်စိမ်းနဲ့ဖျန်းတာတွေအရင်အားနေကြတာတွေလည်းတွေ့ရတယ်အဲ့တော့အဲ့ဒီကနေမှတဆင့်ကူးစက်ကြတာလို့ဒီလိုပဲအကြမ်းမြင်သုံးသပ်မှဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကစက်တင်ဘာလနှောင်းပိုင်းမှာပဲရန်ကုန်တိုင်းအတွင်းကကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလ3ပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့စက်တမ်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေအနေနဲ့လုပ်ငန်းတွေပြန်လုပ်နိုင်ကြောင်းခွင့်ပြုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းလူစုလူဝေးနဲ့အလုပ်လုပ်ကိုင်တွေကြားရတဲ့လုပ်ငန်းခွင်မှာယောဂါကုသနိုင်တဲ့အန္တရာယ်ရှိနေတာကြောင့်စိုးရွားကစောင့်ကြည့်စစ်ဆေးဖို့လိုတယ်လို့လည်းရန်ကုန်တိုင်းနှိုင်းတရာမြို့နယ်ရှင်လင်းမဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်းကပြောပါတယ်
။နိုင်ငံတော်ကများနော်ကျွန်တော်တို့စိတ်ယုံလုံယုံတွေကိုဦးစီးပြီးတော့ပေါ့နော်ဖြစ်ပေးနိုင်မယ်ဆိုလို့ရှိရင်ဖြစ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ပေါ့နော်ဝိုင်းပြီးတော့ကြက်ခတ်ပေးမယ်ဆိုလို့ရှိရင်ဒါနိုင်ငံတော်အတွက်လည်းဝင်လို့ဝင်ဖို့မဖြစ်တော့ဘူးပေါ့နော်။ဒါဆိုရင်ကိုယ်ဆက်ရုံမှာဆစ်လိုက်တဲ့ခါကျတော့ဆစ်လိုက်ချက်ချင်းပြိပဲခါကျတော့လူတွေကစိတ်ထဲရှင်းသွားတာပေါ့ဗျာဒါလေးတွေလည်းလုတ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပူပေါင်းပါဝင်ပေးဖို့အဖြစ်အပျက်ရှိတာပေါ့နော
်ကွန်ထောက်လုပ်ငန်းတွေပြန်ခွင့်ပြုလိုက်ပြီးတဲ့နောက်မှာပဲအလုပ်သမားတွေကြားယောဂါပိုကူးစက်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရန်ကုန်တိုင်းမော်ဘီမြို့နယ်အထည်ကျော်အလုပ်သမားအဖွဲ့ဥက္ကဋ္ဌတောင်မြနှင်းတက်ကလည်းမော်ဘီမြို့နယ်ကလုပ်ငန်းခွင်မှာကူးစက်သူတို့တွေ့ရှိထားတယ်လို့ပြောပါတယ်
အိုးမော်ဘီယုံနေစစဖွင့်တော့အခုလက်ရှိကတော့တစ်ယုံနှစ်ယုံသုံးယုံအဲလောလောဆယ်မှာတော့ကျားတို့ဟိုဟာဟိုသုံးယုံရှိထားတယ်ပေါ့နော်ဟိုဒီအခုစက်ယုံဖွင့်ဖွင့်ခြင်းမှာပေါ့ကျားတို့ပိုးတွေ့ရဲ့လူကတော့ဟိုသုံးယောက်ပဲရှိပါသေးတယ်ဒီဟိုဟာဒီအခုချက်ချင်းပေါ့နော
်ရန်ကုန်တိုင်းအစိုးရကတော့လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့ပြန်လည်ပတ်နေတဲ့ဆက်ရောင်အလုပ်ရုံတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့မညီတာတွေတွေ့ရှိရင်ယာယီရက်ဆိုင်ဖို့ညွှန်ကြားထားပါတယ်။ဆက်ရောင်အလုပ်ရုံတွေပြန်ဖွင့်ပေးထားတဲ့အခြေအနေနဲ့အလုပ်သမားတွေကြားယောဂါပိုးကူးစက်မှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ယောဂါကြောင့်တိုင်းပြည်စီပေါ်ရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်တွဲအလုပ်သမားတွေရဲ့ဘဝရည်ရွယ်မှုကိုပါထိခိုက်လာနိုင်ကြောင်းတနင်္လာနေ့တုန်းကအွန်လိုင်းကမိန့်ခွန်းပြောရမှာထည့်တွင်ပြောဆိုခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပြန်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါတယ်ရှင်။ကျွန်မအားကနော်ရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်။